မြန်မာစစ်စွာပေါ်မှာကနေဒါနိုင်ငံအပါအဝင်နိုင်ငံတကာအတိုင်းဝန်းကလက်ရှိအနေအထားထက်ပိုပြီးတော့ဖိအားပေးနိုင်အောင်ဆောင်ရွက်သွားမယ်လို့ထိုင်းမြန်မာနယ်စပ်ကိုတွားရောက်တဲ့ကနေဒါနိုင်ငံမြန်မာမိတ်ဆွေပါလီမန်အမတ်များအဖွဲ့ဥက္ကဋ္ဌလရီဘတ်နယ်ကပြောဆိုသွားပါတယ်။လရီဘတ်နယ်ဟာထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းတွေကိုတွားရောက်ပြီးတော့ဒီနေ့ဇင်းမယ်မြို့မှာသတင်းစာရှင်းလင်းပွဲကျင်းပပါတယ်။မြန်မာစစ်စွာပေါ်မှာစီးပွားရေးအရေးယူပိတ်ဆို့တာတွေပိုလုံနိုင်အောင်ကြိုးပမ်းသွားမယ်လို့ပြောဆိုတဲ့အချိန်ထဲမှာပဲမြန်မာပြည်သူတွေပေါ်လူသားချင်းစာနာထောက်ထားတဲ့အကူအညီတွေပို့ပြီးတော့ပေးနိုင်ဖို့အတွက်ဆောင်ရွက်သွားမှာဖြစ်တယ်လို့လည်းပြောပါတယ်။ထိုင်းခြေစိုက်သတင်းတော့ကိုမိုးစောကဒါနဲ့ပတ်သက်လို့သေစိတ်ကိုသတင်းပေးပို့ပါတယ
်။ဟုတ်ကဲ့မြန်မာမိတ်ဆွေကနေဒါလွှတ်တော်အမတ်များဖွဲ့ရဲ့ဥက္ကဋ္ဌ Larry Beck နဲ့ဟာထိုင်းမြန်မာနယ်စပ်မှာရှိတဲ့မြန်မာအတိုက်ခံဖွဲ့စည်းတွေတိုင်းရင်းသားနဲ့လူမှုဖွဲ့စည်းအစည်းအဝေးကလူတွေနဲ့တွေ့ဆုံတွေ့ဆုံခဲ့ပြီးတဲ့နောက်မှာအခုလိုပြောဆိုလိုက်တာဖြစ်ပါတယ
်။ Upon hearing about the continuing atrocities in Burma on this trip, I'm even more committed to working towards further sanctions and humanitarian aid by Canada and the rest
မြန်မာနိုင်ငံနဲ့နိုင်ငံတကာအသိုင်းအဝိုင်းကမြန်မာအစိုးရအပေါ်စီးပွားရေးပိတ်ဆို့မှုတွေပုံမလုံးဆောင်လာစေဖို့နဲ့လူမှုရေးဆိုင်ရာထောက်ပံ့တွေပုံမပေးသွားစေဖို့အတွက်သူ့အနေနဲ့တိုးမြင့်ဆောင်ရွက်သွားမယ်လို့ပြောပြသွားတာဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်ကိုလာရောက်တဲ့ခရီးစဉ်တွေမှာမြန်မာပြည်ရဲ့တိုင်းရင်းသားနေနေတွေမှာအကြမ်းဖက်မှုတွေအာဓမ္မပြုကျင့်မှုတွေအတင်းကျပ်လိုအပ်ပြီးစေခိုင်းမှုနဲ့နေရဒေတာကြောင့်စိတ်ခိုင်းမှုတွေဟာကနေ့အထိဆူဆူဝါးဆက်လက်ဖြစ်ပြနေတာကိုစုံစမ်းသိရှိခဲ့ရတယ်လို့သူရဲ့ထုတ်ပြန်ချက်မှာဖော်ပြခဲ့ပါတယ်။ဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသူကမြန်မာဒီမိုကရေစီရင်ရှားမှုနဲ့တန်ခါတော်တွေအပေါ်မှာရဲစစ်စစ်ဖြိုခွင်းခဲ့တာကိုကနေဒါပြည်သူတွေအနေနဲ့စိတ်ပြနေကြောင်းထည့်သွင်းပြောကြားခဲ့ပါတယ်။နောက်ကနေဒါပြည်သူတွေဟာဒီမိုကရေစီရင်ရှားမှုမှာမြန်မာပြည်သူတွေနဲ့တသားတည်းရှိနေပါတယ်လို့လည်းပြောကြားခဲ့ပါတယ်။မြန်မာပြည်သူတွေအပေါ်ခိနှိတ်နေတာတွေရပ်တန့်စေဖို့နဲ့အကြည့်သဘောဆောင်တဲ့တွေ့ဆုံဆွေးနွေးပွဲတွေဖြစ်ပေါ်လာစေဖို့အတွက်ကနေဒါနိုင်ငံကမြန်မာအစိုးရကိုစီးပွားရေးပိတ်ဆို့မှုတွေပြုလုပ်ခဲ့ပြီးကနေဒါလွှတ်တော်ကလည်းဒေါ်ဆန်းစုကြည်ကိုလွှတ်ပေးဖို့တောင်းဆိုခဲ့ပါတယ်။ဒီတောင်းဆိုမှုပေါ်မြန်မာအစိုးရကအခုထိအရေးယူဆောင်ရွက်မှုမရှိသေးတဲ့အခြေအနေပေါ်မှာမြန်မာပြည်သူတွေနိုင်ငံရေးအင်အားစုတွေနဲ့နိုင်ငံတကာအသိုင်းအဝိုင်းကပူးပေါင်းဆောင်ရွက်ပြီးဖိအားတွေပေးနိုင်တယ်ဆိုရင်မြန်မာအစိုးရဟာတွေ့ဆုံဆွေးနွေးရေးကိုလက်ခံလာရမှာဖြစ်တယ်လို့သူကသုံးသပ်ပါတယ်။ကနေဒါလွှတ်တော်အမတ်များအဖွဲ့ဟာကနေဒါပါတီအသီးသီးကလွှတ်တော်ကိုယ်စားလှယ်36ရောင်းနဲ့ဖွဲ့စည်းထားတာဖြစ်ပြီးမြန်မာနိုင်ငံဒီမိုကရေစီရေးပြောင်းလဲရေးအတွက်တိတိကျကျဆောင်ရွက်နေတဲ့အဖွဲ့ဖြစ်ပါတယ်ခင်ဗျာ။